ပြားဆရာခက်တီဟာတက်တီအထောက်ထားမရှိဘဲအင်အားအလွန်ကျွံသုံးဖမ်းဆီးခေါ်ဆောင်ခြင်းခံရတဲ့အပြင်သူ့ရဲ့ရုပ်အလောင်းကိုပြန်ရချိန်မှာပြင်းထန်လာတဲ့ညှဉ်းပန်းနှိပ်စက်တဲ့ဒဏ်ရာဒဏ်ကျဲအမြောက်အများကိုတွေ့ခဲ့ရတယ်လို့ဇနီးဖြစ်သူမချော့စုက VOA ကိုပြောပါတယ်။ရွှေဘိုကဇနီးဖြစ်သူရဲ့မိဘတွေအိမ်ကိုရောက်နေချိန်ကပြားဆရာခက်တီကိုမလ၈ရက်နေ့ညနောက်ပိုင်းမှာအာနာပိုင်ကဖမ်းဆီးခေါ်ဆောင်သွားပြီးနောက်နေ့မနက်မှာသူ့ရဲ့ရုပ်အလောင်းကိုပဲပြန်ရခဲ့တဲ့အဖြစ်အပျက်နဲ့ပတ်သက်လို့ဇနီးဖြစ်သူမချော့စုကိုမအိမ်ချင်းနိုင်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။
မချောစုရဲ့ခင်ပွန်းကပြားဆရာကိုခတ်တီတည်ဆုံးခဲ့တဲ့ဖြစ်ရပ်မှာဖမ်းဆီးချိန်24နာရီအတွင်းသူဘလို့ဖြစ်သွားတယ်လဲဆိုတာကိုပြောပြပါရှင်
။ဆီရနေက7နာရီလောက်မှာအဲစစ်ကားရဲ့ရဲခိုင်းနေပေါ့နော်။သူလာခေါ်ရခြင်းခေါ်တယ်မှာလေတမခဲအိုရဲ့တမခင်ပွန်းကိုခတ်တီ3ရက်ခေါ်သွားတယ်ခေါ်သွားပြီးတော့ခန့်ရောက်တော့ကျမတို့တနေရာပြီပေါ့။ရောက်ချင်းတဖို့နေပါရိုက်ပြီးခတ်ကြတော့ကျမတို့တနေရာမှာစစ်တယ်ကျမခဲဟိုတနေရာမေးတယ်ကိုခက်တီကိုကျတော့တနေရာကိုခေါ်သွားပြီးမေးတယ်မေးပြီးခညာကလေးခေါ်သွားတာပေါ့နော်နောက်နေ့စနေနေ့ကျော်7လောက်ထင်ပါရဲ့ကျမကိုခေါ်အပြင်ခေါ်ပြီးတော့ရေးစာရှိလို့ရတော့ဟုတ်ကဲ့ဆိုကျမကိုစစ်မေးမယ်လို့ထင်တာဒါပေမဲ့အဲ့ရာရှိရကျတော့ကိုစောထွန်းအားဖြင့်သူ့ရဲ့အမည်နာမည်ရင်းကကိုစောထွန်းကိုစောထွန်းမုံရဆေးရုံရောက်သွားပြီတဲ့ဟိုမှာဆေးရုံရောက်သွားပြီဆိုကျမစီးရပါလေကုလို့ရအောင်မယ်လို့ထင်တာကျိုးရုံကန်ရုံလောက်လို့ထင်တာကဲနဲ့အမောင်ရသွားမယ်ဆိုပြီးခါသူတို့ကားနဲ့ထွက်လိုက်တယ်ရင်းနဲ့ကျမတယောက်ထဲကိုခေါ်ပြီးကျမအဲ့ဆေးရုံသွားလို့ရအောင်မယ်ထင်လို့ကိုယ်စားလေးပါလေယူပြဆေးရှူမနေတော့နေတယ်သွားလိုက်တော့အရင်မူလာနေနဲ့မူလာတော့မသိသိနေဆိုရင်တော့သူ့တိုင်းနဲ့သူ့ကံပဲပေါ့နော်အဲ့လိုမျိုးပြောလိုက်တော့ကျမရင်းနဲ့လန့်တော့လန့်ပါလေဟုတ်ပါမလားလို့ဖျားသူ့ပြီးတော့ဖျားခိုက်ပြီးလိုက်သွားလိုက်တာပိုလေးရောက်ရောအဲ့ခနာကမုံရဆေးဆေးရုံအဝိုင်းပန်နာလေးမှာကားတစ်စီးကလာကျူရခြင်းရှေ့ကနေလမ်းပြပြီးတော့ကျမတို့ကျမလိုက်ပို့တဲ့ကားလေးကိုခေါ်သွားပြီးဆေးရုံလေးရောက်ရောကိုခက်ပြီးရခနာကိုထုတ်ရအောင်လို့လက်မှတ်ထိုးပြပါလို့ကျမကိုလာခိုင်းတာတို့လာခိုင်းနေကိုခက်ပြီးတို့ဟာတို့တို့လည်းဆုံးထားလားနှစ်နာရီပြီးရှုပ်တို့မှာတော့ကျမချစ်ဘူးသူ့ဖေးလည်းနှစ်ဆယ်ချောင်းရည်ရမှာပေးထားတာခုလောလောသူ့မျိုးကျမဘလို့ရင်ဆိုင်ရမှာလဲလို့သူ့မရလဲအမိုင်းညလုံးကမျက်မဲ့ထွက်လိုက်လုံးဝအကဲဘာမှမမြင်ရတော့အဲ့လိုမျိုးကျမဘလို့ခင်ဆိုင်ရမှာလဲသူ့တောင်းကိုမေးလိုက်ကျမဘလို့ဖြေရမှာလဲသူတို့ခေါ်တော့ကလူကအကောင်းကြီးပြန်လာတော့မှဒီခန္ဓာကိုယ်ကြီးအပေကိုကျမကိုပေးသူတို့ပြောတဲ့ဘိုင်းလို့ပါလို့ဆိုမလုံရပါဘူးရှင်ဘာလို့လဲဆိုကျမကိုယ်တိုင်ခိုင်းဆိုရင်တော့တွားကြည့်ပြန်လဲလာနေတာခုတင်းနှစ်လလုံးကသူ့ဖြစ်နေမှာကောင်းလို့ကျမအဲ့မှာလိုက်မိတာ
အဲ့တော့အာနာပိုင်တွေကကိုခက်တီကိုလာပြီးတော့ဖမ်းဆီးချိန်မှာသူတို့ဆွဆွဲတယ်လို့ပေါ့နော်အထောက်ထားတွေရောတွေ့သွားလားရှင
်မတွေ့ပါဘူးရှင်ကျမအိမ်ကိုသူတို့ရှာကြပါလေရှင်ဘာထောက်ထားမှမရှိပါဘူးရှင်သူတို့ကကျမကိုရောက်ချင်ပါပြောလဲဆိုတော့လုံးအဆိုရှင်ပိတ်တယ်ဆိုတော့လုံးတက်ပြီးသေးရဆိုတော့မရှိအောင်အဲ့မျိုးပြောတာမဖြစ်နိုင်ဘူးလို့သူတို့တက်တာပဲနေမှာလို့အဲ့လောက်ထိအောင်ရဲဆက်ဆက်ရိုင်းနေစစ်ဒီမှာရလားကျုပ်ကယုံလေးတည်းရဲလို့မရဘူးလားဒီလောက်ထိအသက်သေအောင်လုံးမရလားလို့ကျမတို့ကိုပြန်မေးလိုက်တယ
်အဲ့တော့သူ့ရုပ်လောင်းကိုမချောစုကြည့်လိုက်တဲ့အချိန်မှာတန်တရားဖြစ်စရာဘာတွေတွေ့ရလဲရှင
်ပလဲရောက်တော့ကျမကြည့်လိုက်တဲ့တန်ရတဲ့ကလေးတကူလို့ရရမကောဘူးဖိုက်တဲ့ခွဲထားပြီးချုပ်ထားတာဒီမောင်ကလေးစားပြီးခွဲထားတာကြည့်ပဲကျမထင်တော့ပလီစာရေးတောက်လိုက်တယ်လို့ထင်တာပါပဲခေါင်းထဲကလည်းတောက်နေတာအဲ့ကျမပလဲရောက်တဲ့ဒီကောင်းမှသွေးမသိပ်သေးဘူးရှင်
ဟုတ်
ပါနေနေဤရဲ့ပြီးတော့ရင်းမမလည်းနံရိုးကျိုးထားတယ်တဲ့သူအသားချလို့ခါအဲ့သူတို့ရိုက်ရိုက်ထားတဲ့အရာကျန်နေခဲ့တာချင်းဝမ်းပိုက်မှနံရိုးနားလေးမှနောက်ပြီးပေါင်နေမှလှန်ကြည့်လိုက်တော့လည်းပေါင်နေမှမီးဘူးနဲ့ကတ်ထားတယ်လို့အဲ့လိုမျိုးဟိုတန်များလေးအဲ့လိုအရာမျိုးပေါ့နော်တွေ့ရချင်းလက်တရောခြေတော်ခြေတလုံးတွေရောတနေရာမှမကြံပါဘူးရှင်အကုန်လုံးရိုက်နှက်ထားတာဒီလိုရေးရဲဆက်ဆက်ပတ်လွတ်လိုက်တာ
အဲ့တော့အခုလေဖမ်းသွားတဲ့သူ့ကိုဘယ်သူတွေဖမ်းသွားတယ်လဲနောက်ပြီးတော့အခုဒီကိစ္စမှာဘယ်သူတွေမှတာဝန်ရှိတယ်လဲရှင
်သူတို့ပြောတာကသူတို့ကြောတန်ကြလိုက်တော့အဂျီဝမ်ဆိုတဲ့ဟာလည်းပါတယ်လို့ပြောတယ်ရှင်ဂျီဝမ်အစ်စ်တက်ဖက်ကဘာရလဲတော့မသိဘူးအဲ့လိုဂျီဝမ်ဆိုတာလည်းပါလိုက်တယ်လို့ပြောတယ်ရှင်အယောက်တရာလောက်ရှိတယ်အမရဲ့လက်နက်တွေနဲ့ထိုးချိန်ထားတာကျမတို့ရောကျမမိသားစုကိုရောစစ်တက်ရောရဲရောမှအများကြီးပဲဒီလိုမတရားလုပ်ခင်လို့ကျမတို့မှတိုင်းပြနေရလဲမရှိဘူး
လုံခြုံရေးတပ်ဖွဲ့ဝင်တွေဖမ်းဆီးခေါ်ဆောင်ပြီးတည်ဆုံသွားခဲ့ရတဲ့ကဗျာဆရာခက်တီရဲ့ဇနီးမချော့စု VOA ကိုပြောပြသွားတာပါကဗျာဆရာခက်တီရဲ့ဇာပနာကိုပလဲမြို့မှာမနေ့ကကျင်းပခဲ့ပြီးမြို့ကန်လူထုထောင်နဲ့ချီလိုက်ပါပို့ဆောင်ခဲ့ကြပါတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်တောင်မန်ဒူးစ်ကတော့ကဗျာဆရာခက်တီကွယ်လွန်ခဲ့တဲ့အတွက်မိသားစုနဲ့အတူဝမ်းနဲ့ချီကွယ်ရတဲ့အကြောင်း Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်သူတို့ကခေါင်းကိုပစ်တယ်တော်လန်ရေးကနှလုံးသားမှာသာရှိတယ်ဆိုတာသူတို့မသိကြဘူးဆိုတော့ခက်တီရဲ့ကြပြားကိုကိုကာရင်တော်မင်ဒရုစ်ကရေးသားခဲ့တာဖြစ်ပါတယ်ခင်ဗျာ